အော်တိုဘာလ29ရက်တနင်္ဂနွေနေ့မှာလေ့လာသွားမယ့်ဥပုသ္စာဖြစ်သင်ငန်းစာရဲ့ခေါင်းစဉ်ကတော့လူတို့ဤမြည်တမ်းချက်ဖြစ်ပါတယ်။နေမိမဆာခန်းကြီး9ငွေ1ကနေ9ကိုဖတ်ပါမယ်။ထို့အခါယောက်ျားမိန်းမများတို့သည်အမျိုးသားချင်းယူဒလူတို့ကိုအလွန်အပြစ်တင်၍မြည်တမ်းကြ၏။အချို့ကလည်းငါတို့နှင့်သားသမီးများစွာရှိကြ၏။သူတို့အသက်မွေးလောက်အောင်စားစရာစင်စပါးကိုအပင်မှရနိုင်မည်နည်းဟုဆိုကြ၏။အချို့ကလည်းငါတို့သည်လေယာဉ်ဥယျာဉ်အိမ်တို့ကိုပောင်ထားပြီးအစာခေါင်းပါသောကာလဆန်စပါးကိုအပင်မှရနိုင်ပါမည်နည်းဟုဆိုကြ၏အချို့ကလည်းငါတို့သည်အခွန်တော်ကိုပေးစရာရှိစေခြင်းကလေယာဥယျင်အတွက်ငွေကိုချေးယူပြီးယခုမှငါတို့ကိုခန္ဓာသည်အမျိုးသားချင်းတို့၏ကိုခန္ဓာကဲ့သို့ဖြစ်၏ငါတို့သားသမီးသည်သူတို့သားသမီးကဲ့သို့ဖြစ်ကြ၏ငါတို့သားသမီးကိုရောင်း၍ကျွန်ခံစေရမည်လောကျွန်ခံပြီးသောသမီးတို့ကိုလည်းရွေးချင်းကမတတ်နိုင်ပိုင်ရင်းလေယာနှင့်ဥယျင်တို့သည်သူတစ်ပါးလက်သို့ရောက်လေပြီတကားဟုဆိုကြ၏ဆိုပြီးတော့ဖော်ပြထားပါတယ်။ယူဒလူတွေအားလုံးဟာနေဟမိရဲ့ဥဆောင်မှုအောက်မှာစီလုံးပြီးတော့အပြင်ကဖိအားကိုညီညာစွာတွန်းလှန်နေတယ်လို့အမြင်မှာပေါ်လွင်နေပါတယ်။သို့တော့အမှန်ကတော့ပြည်တွင်းအင်အားကနေပြင်ပရဲ့တဲကြီးမဲကြီးနှိမ့်ဆက်နေမှုကိုအတူတကွလက်တွဲခုခံနိုင်ခြင်းမရှိကြပါဘူး။ပြင်ပပြောကရဲ့နှိမ့်ဆက်ကလူပြုမှုကိုလက်တွဲညီညီခုခံကာကွယ်ရမယ့်အစားမိမိတို့ရဲ့အထဲမှာပဲစိတ်ဝမ်းကွဲနေကြပါတယ်။ခေါင်းဆောင်တွေနဲ့ငွေကြေးချမ်းသာတဲ့သူတွေဟာစင်ရဲသားတွေကိုဖိနှိပ်ပြီးတော့မိမိတို့ကိုကြိုးအတွက်သာရှာဖွေနေကြပါတယ်။အခြေအနေကတော့အလွန်ဆွေးရလာပြီးတော့မိသားစုတွေဟာစာဝတ်နေရေးအတွက်အော်ဟစ်ညှိတွားလာကြပါတယ်။အချို့သောမိသားစုတွေကသားသမီးတွေကိုကျွေးမွေးဖို့စားစရာမရှိတော့ဘူးလို့အော်ဟစ်လာကြပါတယ်။တချို့သောမိသားစုတွေကရာသီဥတုဖြတ်စည်းတဲ့အတွက်ကြောင့်မိမိတို့ရဲ့ပိုင်ဆိုင်သမျှအားလုံးပျက်စီးပြီးတော့ပြောင်တလင်းခါနေတယ်လို့အော်ဟစ်ငိုကြွေးကြပါတယ်။တခြားသောမိသားစုတွေကလည်းပဲပါရှင်အစိုးရရဲ့အခွန်ဆက်သဖို့အတွက်မိမိတို့ဟာငွေချေးနေရတဲ့အကြောင်းအကျွေးတင်နေတဲ့အကြောင်းသားသမီးတွေကိုလည်းပဲကျွန်းတပောက်ဖြစ်ရောင်းချနေရပြီဖြစ်တဲ့အကြောင်းငိုယိုမြည်တမ်းကြပါတယ်။ဒုက္ခပြဒနာရဲ့အခြေခံအကြောင်းရင်းကတော့ဆင်းရဲတဲ့မိသားစုတွေဟာတဘာဝဘေးဒဏ်တွေခံစားနေရတယ်အခွန်ငွေပေးဆောင်နေရတယ်ပြီးတော့အိမ်ကြီးချင်းစီကနေငွေတွေချေးယူနေရတယ်ဒါတွေပဲဖြစ်ပါတယ်။ပါရှန်အစိုးရမင်းဟာယူဒန်နယ်အတွင်းမှာရှိတဲ့မိသားစုတိုင်းကိုတစ်နှစ်မှာအခွန်တော်ငွေခွက်350ဆက်သဖို့တတ်မှတ်ပါတယ်။အခွန်ငွေကိုမပေးဆောင်နိုင်တဲ့မိသားစုတွေအနေနဲ့ကတော့ရှိတဲ့ပစ္စည်းကိုပေါင်နှံရပါတယ်။ဒါမှမဟုတ်ငွေချေးပြီးတော့ပေးဆောင်ကြရပါတယ်။အဲ့လိုချေးယူထားတဲ့ငွေပမာဏကိုနောက်နှစ်ကုန်လို့ပြန်မဆက်နိုင်ဘူးဆိုရင်တမျိုးတမီလှုပ်ဆောင်ပေးရပါတယ်။လုံးလေးလှုပ်ထရှိတဲ့စနစ်ကတော့အကျွေးအတွက်ကျွန်ခံခြင်းပဲဖြစ်ပါတယ်မိသားစုတွေဟာမြေယာဆုံးရှုံးတဲ့အပြင်သားသမီးတွေကိုအကျွေးရှင်ထံကအကျွေးချေဖို့အနံ့ပြီးတော့အလုပ်လုပ်စေရပြန်ပါတယ်အသက်တာလမ်းမှာကျွန်တော်တို့ရဲ့ပြုမှုချင်းရဲ့အကျိုးဆက်ကြောင့်ကိုယ်တိုင်ဒုက္ခရောက်တတ်ပါတယ်ယောဂကုသလို့ငွေကြေးကုန်ကြရတာဟာကျွန်တော်တို့မှအပြည့်မရှိပါဘူးအခုဟာကပါရှန်အစိုးရမင်းရဲ့အခွန်အတုပ်ကျက်စီးတဲ့အတွက်ကြောင့်လူတွေဟာဒုက္ခဆင်းရဲတွေနဲ့ကိုရောက်သွားပါတယ်ဆင်းရဲသားတွေဟာလည်းပဲစင်းရဲတဲ့စင်းရဲသွားပါတယ်ဒီနေ့အချိန်ခါမှာလည်းပဲလူတွေဟာစီးပွားရေးကြက်တဲမှုအောက်မှာရုန်းကန်နေကြရပါတယ်ခုနကစံစာကဖော်ပြတဲ့အကြောင်းအရာကိုကျွန်တော်တို့ကြားသိရပြီးတော့ဘယ်လိုမျိုးသင်ငန်းစာတွေရရှိသလဲဒီနေ့ကျွန်တော်တို့ယဉ်ကျေးသူများဟာစင်းရဲသူစင်းရဲသားတွေကိုဖိနှိပ်တဲ့သူမျိုးမဖြစ်စေဘဲနဲ့ဒုက္ခရောက်နေတဲ့သူတွေအကူအညီလိုနေတဲ့သူတွေကိုမဆကူညီတဲ့ယဉ်ကျေးသူတွေဖြစ်စေဖို့အတွက်တနင်္ဂနွေနေ့ဥပုသ္စာဖြစ်သင်ငန်းစာကဖော်ပြထားပါတယ်